ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေနဲ့ထောင်နဲ့ခုနှစ်စီစီရင်ချက်ချထားတဲ့ပေါ်အယူခံတင်သွင်းထားတာကိုရန်ကုန်တိုင်းတရားလွတ်တော်ကဒီနေ့ပဲပယ်ချလိုက်တဲ့ပေါ်သတင်းမီဒီယာဖွဲ့စည်းရေးနဲ့တန်တမန်တွေကပြစ်တင်ဝေဖန်လိုက်ကြပါတယ်
။ They remain behind bars for one reason. Those in power sought to silence the truth. Reporting is not a crime.And until me
and Dr. Sele Pansi Kaniya တခုလည်းတော့အကြောင်းရင်းဟာအာဏာရှိသူတွေကအမှန်တရားကိုဖုံးကွယ်ဖို့ကြိုးစားခြင်းနဲ့အတွက်တာဖြစ်တဲ့အကြောင်းရိုက်တာသတင်းဌာနအေဒီတာချုပ် Stephen Adler ကပြောလိုက်တာပါ။ဥရောပသမ္မတ EU ရဲ့မြန်မာနိုင်ငံဆိုင်ရာသံတမန်ကြီး Christian Schmidt ကလည်းဒီနေ့တရားရုံးဆုံးဖြတ်ချက်ဟာတရားစီရင်ရေးစနစ်ရဲ့လွဲမမှုအဖြစ်ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့လွတ်လပ်မှုအပေါ်အလွန်မင်းစိုးရိမ်စရာကောင်းတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ရိုက်တာသတင်းတော့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့တော့မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့စုံစမ်းသတင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလထဲမှာဖမ်းဆီးခံခဲ့ရပြီးရခိုင်ပြည်နယ်ကလူမျိုးရေးတပ်ဖွဲ့ရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လေးဝဲသတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းသတင်းတောက်တွေကိုအမှုစဉ်ဖမ်းဆီးရတာဖြစ်ကြောင်းလည်းတရားခွင်မှာအမှုတွေတွေဘက်ကခြေပါခဲ့တာပါ။ဗြိတိန်နိုင်ငံရဲ့ဝန်ကြီး Jeremy Hunt ကတော့မြန်မာကောင်းဆောင်တွေကိုယ်တိုင်အမှုကိုအာရုံစိုက်ဖြေရှင်းပေးဖို့နဲ့တရားဥပဒေနဲ့ညီဆောင်ဖို့လည်းဒီနေ့ပဲတိုက်တွန်းပါတယ်။ဗြိတိန်နိုင်ငံခြေဆိုင်နေစီမချသတင်းသမားများဖွဲ့ RSF ကလည်းသတင်းတောက်တွေမှုအယူခံကိုပယ်ချလိုက်တဲ့ဆုံးဖြတ်ချက်ပေါ်တုံ့လုံမိတဲ့အကြောင်းနဲ့သတင်းတောက်တွေခံစားနေရတဲ့ဒုက္ခတွေအဆုံးသတ်စေဖို့မြန်မာနိုင်ငံမှာအမြင့်ဆုံးအာဏာရှိသူတွေအနေနဲ့ကြိုးပမ်းဖို့လည်းဒီနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။